ဖိလစ်ပိုင်အာနာရှင်ဟောင်းဖာရီနာမာကော့စ်ကိုဖြုတ်ချတဲ့နေရာမှာအဓိကအခက်ခဏကပါဝင်ခဲ့တဲ့ဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ဗာဒက်စ်ရာမော့စ်ကိုလွန်တော့ပါပြီ။အမေရိကန်စစ်တင်နန်းကြောင်းစင်တူဖြစ်တဲ့ဖီဒယ်ရာမော့စ်ဟာကိုရီးယားစစ်ပွဲ၊ဗီယက်နမ်စစ်ပွဲတွေကိုကိုယ်တိုင်ကြုံတွေ့ခဲ့သူတူဖြစ်ပြီး1986ခုနှစ်ကဖိလစ်ပိုင်မှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေဖြစ်ပေါ်ပြီးအာနာရှင်မာကော့စ်ကိုဖြုတ်ချတဲ့နေရာမှာဥဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်94နှစ်ရှိပြီဖြစ်ပါတယ်။ဘာယောဂာနဲ့ကွယ်လွန်သွားတယ်ဆိုတော့ရုပ်တရက်မသိရသေးပေမဲ့သူ့ရဲ့လက်ထောက်တူဖြစ်ကာလရှိကြတာဝန်ထမ်းဆောင်ခဲ့သူ Norman Legaspi ကတော့သူဟာနှလုံးယောဂာနဲ့အတိတ်မိယောဂဝေဒနာတွေခံစားနေရတာကြောင့်ဆေးရုံကိုမကြာခဏတက်နေခဲ့ရတယ်လို့ AP သတင်းဌာနကပြောပါတယ်။ကွယ်လွန်ချိန်မှာမိသားစုဆွေမျိုးတိုင်ဝမ်နေသူတို့ဘေးနားမှာရှိနေခဲ့တယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်ကိုရာဇန်အကွီနိုယာဒုကအနားယူသွားပြီးတဲ့နောက် Fidel Ramos ဟာစနစ်ရောက်မရောက်ဖိလစ်ပိုင်သမ္မတအဖြစ်1992ခုနှစ်ကနေ1998ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျ။